မင်းလူခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကထိုင်းနိုင်ငံမှာစေတံချမှတ်ထားခြင်းခံထားရတဲ့မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်ပါတယ်ဗြိတိန်နိုင်ငံကခီးသွွားနှစ်ဦးကိုဒီလူငယ်နှစ်ဦးစက်ခဲ့ရဆိုပြီးတော့အမှုရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ဒီအမှုနဲ့ပတ်သက်ပြီးတော့စစ်စစ်ပြဖို့တာဝန် Burden of Proof ကဥပဒေကြောင်းအရဘယ်သူမှရှိပါလဲခင်ဗျာ
Burden of Proof စစ်စစ်ပြဖို့တာဝန်ကအမြဲတမ်းတည်လူဖက်မှာပဲတာဝန်တော်ပါเนาะဒါအားလုံးကျွန်တော်နိုင်ငံတကာကလက်ခံထားတဲ့ဥပဒေပေါ့တည်လူဖက်ကနေပြီးတော့ဒီအခါနေ့ကျင့်မှုကျူးလွန်တယ်မကျူးလွန်ဘူးဒါကြောင့်ဘာထောက်ထားရင်လဲဆွဲဆိုတယ်ဆိုတာကိုစင်ဆက်မပြတ်စက်တီကံပြဖို့အတွက်ပြည်လူဘက်မှအဓိကတာဝန်ရှိတာဖြစ်ပါတ
ယ်ဆိုတော့ဒီမှုမှာတော့ထိုင်းရဲတပ်ဖွဲ့ပေါ့သူတို့တရားဆွဲဆိုတင်ပို့တာထိုင်းရဲတပ်ဖွဲ့တင်ပါတယ်နော
်ဟုတ်ပါတယ်ခင်ဗ
ျဆိုတော့သူတို့တရားဥပဒေကြောင့်ရဘလောက်ခိုင်ခိုင်လုံလုံစက်စစ်ပြနိုင်ခဲ့တယ်လို့ဆင်းရဲကြောင်နဲ့သုံးသပ်မိပါတယ်ခင်ဗျသူတို့စက်စစ်ပြမှုဟာဒီလူငယ်တွေလူသတ်မှုကျူးလွန်တယ်ဆိုတော့ထင်ရှားတဲ့အထောက်အထားတွေနဲ့ပြပြောင်ပြသနိုင်ခဲ့ပါလ
ားကျွန်တော်တို့လေ့လာတွေ့ရှိသလောက်ပေါ့နော်ဒီလိုဖက်ကနေတင်ပြတဲ့စက်တီကံချက်အထောက်အထားခံခံလုံလုံကျွန်တော်တို့မတွေ့ရပါဘူးပြောရမယ်ဆိုလို့ရှိရင်တော့ဒီလိုပြည်ထောင်ကြီးနေတဲ့လူတမှုလူမျိုးမှာအဓိကအရေးပါတဲ့ဒီအနေစက်တီကံချက်ဒီစရာဒီကအစလွယ်မှားနေတယ်ဆိုတာတွေကိုကျွန်တော်တို့တွေ့ရှိရပါတယ်
ဟုတ်ကဲ့ DNA စစ်ဆေးတဲ့လူတွေကမှ DNA မတူဘူးဆိုပြီးတော့တရားရုံးမှာထွက်ဆိုရဲဆိုတာတွေ့ရပါတယ
်ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ဒီ DNA ဘက်ကနေပြီးတော့လေမှုကင်းဆရာဝင်ပေါ့နော်အဲ့ဒါတွေတင်ပြတယ်တရားခံဘက်ကနေပြီးတော့လေတကယ်ကျွမ်းကျင်တဲ့ Forensic ပါရဂူရီကိုတင်ပြတယ်အဲ့ဒီလိုတင်ပြတဲ့အခါမှာ DNA တက်တေကန်ချက်ကြီးကဝင်မှနေတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲ့တော့ရေအတင်ပြတဲ့သတိခံချက်အရဝင်းနေစော်ရဲ့ DNA တွေ့တယ်လို့ဆိုပြီးမဲ့လေတကယ်တမ်းကျင်ပတပ်ပါဒီတတိယပုဂ္ဂိုလ်ကျွမ်းကျင်လူတွေရဲ့သတိထွက်ချက်အရတော့ဒီ DNA ကဝင်းနေစော်ရဲ့ DNA မဟုတ်ဘူးဆိုတော့ရှင်းရှင်းလင်းလင်းတွေ့ရတယ်လို့ကြည့်ရပါတယ်ခင်ဗျာ
ဆိုတော့ဒီအမှုမှာသတိအထောက်အထားလည်းမခိုင်လုံဘူးဆိုတော့ရုပ်ဆွအဆုံးဒီလူငယ်နှစ်ယောက်ဟာ benefit of doubt ဒါသံသရာရဲ့အကျိုးကိုခံစားပြီးတော့လွတ်သင့်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ပါတယ်ကျွန်တော်တို့ဒီမှုမှာစကြည့်မယ်ဆိုလို့ရှိရင်ဒီတရားခဏဦးကိုဖမ်းဆီးပြီးတော့ရဲရနေပြီးခေါ်ယူစစ်ဆေးတယ်ဒီစကားမှာပဲနှိမ့်ဆက်ညှဉ်းပန်းတာရှိတယ်ချင်းချောက်တာရှိတယ်မင်းတို့ဒီမှုမှာမဝင်ခံဘူးဆိုလို့ရှိရင်မင်းတို့ကိုစက်ပြစ်လိုက်လို့ရတယ်ပြီးလို့ရှိရင်ခြောက်ညှော်ပြစ်လိုက်လို့ရတယ်ဆိုတဲ့ဒီပြောခဲ့တယ်လို့ကျွန်တော်တို့သိရပါတယ်နောက်ပြီးတော့ဒီမှုမှာဒီကအရေးကြီးတာကတော့ဒီဝင်းနဲ့ဇော်ကထိုင်းနိုင်ငံရဲ့ဥပဒေအသုံးအနှုန်းစကားလုံးတွေကိုနားမလည်ဘူးအဲ့ဒီအချိန်မှာခေါ်ယူအသုံးပြုတဲ့စကားပြန်ကလည်းရဲနဲ့ပြင်းပြီးတော့ဒီမှုမှာတပ်ပြီးတောက်တာခိုင်လုံနဲ့ဖြောင့်ကျင်မျိုးရအောင်ဆက်ဆူသွားတယ်လို့ကျွန်တော်တို့ပြရပါတယ်ဒါကြောင့်ကျွန်တော်တို့ကဒီမှုမှာဝင်းနဲ့ဇော်ကအမှန်တကယ်ပြင်းမှုကျူးလွန်ခြင်းမရှိဘဲနဲ့အခုလိုမျိုးပြပေးရေးယူခြင်းခံထားရတယ်ဆိုတာကိုကျွန်တော်တို့ပြရပါတယ်
ဟုတ်ကဲ့ဒီတရားမှာကျွန်တော်မိခင်နဲ့မိဘနှစ်ခုရှိပါတယ်။ဘာဖြစ်လို့ဒီလူငယ်နှစ်ယောက်ကိုပြမှုမကျွလွန်ပဲနဲ့အတင်းအဓမ္မစေတံချမှတ်ရသလဲ။ဒါဟာတစုံတစ်ခုအကျိုးစီးပွားလားဘယ်လိုကြောင့်လဲ။တည်ဆုံရတဲ့လူတွေဘက်ကဒီဟာကို justice ကိုလူကျင်လို့ဆိုပြီးတော့အတင်းအဓမ္မဖိအားပေးပြီးတော့လုခိုင်းတယ်ဆိုတဲ့သဘောမျိုးလဲမဟုတ်ဘူးလို့ကျွန်တော်ကြားပါတယ်။သူတို့ကိုယ်တိုင်ကတော့ဟာဒီကိစ္စမှာဒီလူငယ်မျိုးဆက်တယ်ဆိုရင်ပသပီတန်ပြားရှိလို့ကျွန်တော်ကြားပါတယ်။ဘာဖြစ်လို့ထိုင်းတရား
တွေက
ထိုင်းတရားငါတို့ကိုအညှိုးထားပြီးစီတံပေးသလိုဖြစ်နေပါလား။စီတံချမှတ်သလိုဖြစ်နေပါဘောခင်ဗျာ
။ပထမအဦးဆုံးကထိုင်းနိုင်ငံကကဘာလက်ခီးသွားတွေကနေပြီးတော့အဓိကဝင်ငွေရနေတဲ့နိုင်ငံဖြစ်တယ်။အဲ့တော့ဒီလိုမျိုးလူသားမှုဖြစ်တဲ့အခါမှာအများဆုံးကော်ထုတ်နိုင်ဖို့အတွက်ပြည်အားပေးမှုတွေရှိတဲ့အခါမှာအစိုးရပြောတယ်လို့ပေါ့နော်တာဝန်ရှိတဲ့ရဲရာရှိတွေဥရရာရှိတွေစရာတွေပူပေါင်းပြီးတော့ဒီလိုမျိုးအမှုကိုတိဆောက်ပြီးတော့စွဲဆိုတယ်လို့ကျွန်တော်တို့ပတ်မှောင်ဆုံးပြောလို့ရပါတယ်။နောက်ပြီးတော့တခါဒီအမှုမှာတကယ်တမ်းပါဝင်ပတ်သက်နေတဲ့သူတွေကလည်းငွေကြေးရှိန်ဝါကြီးမားတဲ့သူတွေဖြစ်တယ်။အဲ့တော့ရဲတပ်ဖွဲ့ကလည်းဒီထိုင်းနိုင်ငံရဲ့တရားစီရင်မှာကအစိုးရပြောတယ်လို့ပေါ့နော်ငွေကြေးရှိန်ဝါဒီမှာတဲ့သူတွေအာဏာရှိတဲ့သူတွေလွှမ်းမိုးချိန်နေမိတာတော်တော်များများရှိနေပါသေးတယ်။အဲ့ အဲ့ဒါကြောင့်ဒီမှုမှာဆိုတာပြောသလိုမျိုးဝင်းနေစော်ကိုတကယ်တမ်းကျူးလွန်ခြင်းမအထောက်အထားမတွေ့ရတော့လေပဲနိုင်ငံခြားသားလေးဖြစ်တယ်နောက်ပိုင်းမှာကူညီနိုင်မဲ့သူလေးရှိမှာမဟုတ်ဘူးဒီလိုမျိုးမှုကိုငါတို့များဆွဲတင်ပြီးတော့ပြည်တံပေးနိုင်တယ်ဆိုလို့ရှိရင်ငါတို့ရဲ့ဟိုတယ်နဲ့ခီးသွားလုပ်ငန်းပေါ်မှာလည်းနိုင်ငံခြားသားတွေယုံကြည်မှုရှိတာမျိုးဆိုတဲ့အချက်နဲ့တည်းလည်းပါလိမ့်မယ်လို့ကျွန်တော်တို့ကယူဆပါတယ်
ဆိုတော့ဒီကံအစ်စ်ကိုဖော်ထုတ်နိုင်တဲ့အခြေအနေရောဘာကြောင့်မရှိရသေးလဲရော
အဲကျွန်တော်တို့ပြရတလောက်ကဒီကံစစ်ကြည့်တဲ့သူကဒီငွေကြေးရှင်ဟွာရှိတဲ့သူတွေရဲ့လက်ကင်တုံးလိုမျိုးဖြစ်နေတဲ့ပုံစံမျိုးကျွန်တော်တွေ့ရတယ်နောက်ပြီးတော့တခါဒီငွေကြေးတတ်နိုင်တဲ့ဟိုတယ်ပိုင်ရှင်ကပဲဒီမှုမှာတက်တင်ကအထောက်အထားတွေအကုန်လုံးကိုชอบแย่နိုင်မှုတွေရင်းနဲ့ပူပေါင်းပြီးတော့ဆောင်ရွက်တယ်ဆိုတာမျိုးလည်းကျွန်တော်တို့ကြားပါတယ
်ဆိုတော့ထိုင်းနိုင်ငံရဲ့တရားဥပဒေစနစ်ကိုကျွန်တော်နည်းနည်းမေးခွန်းထုတ်ခြင်းပါတယ်ထိုင်းဟာအစောကဒီမိုကရေစီဖြစ်လာအခုတော့ဒါဒီမိုကရေစီတပိုင်းပြန်ဖြစ်နေပြီပေါ့လေမြတ်သားချင်းဒီမိုကရေစီနိုင်ငံတွေမှာတရားစီရင်ဟာလွတ်လပ်တယ်တရားစီရင်ဟာမျှတမှုရှိရဆိုပြီးလူတိုင်းကခံယူထားရတာဖြစ်ပါတယ်ဆိုတော့ထိုင်းနိုင်ငံတရားဥပဒေစနစ်ကဒီမိုကရေစီဖြစ်ခဲ့တဲ့အချိန်ဘယ်နေရာမှာသွားပြီးမှတ်ပေါ်ပါလဲခင်ဗျာ
ထိုင်းနိုင်ငံရဲ့တရားစီရင်စနစ်ကကျွန်တော်တို့ရှေ့တောင်အာရှနိုင်ငံတွေမှာဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံနဲ့စိတ်တော့တူခြားလာတယ်လို့တော့မဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့ကဒီကျွန်တော်တို့ဒီပြီးခဲ့တဲ့ဒီရက်နေ့ကြပဲဖြစ်သွားတာရှိတယ်ဗျ။တရားသူကြီးတယောက်ကကိုယ့်ကိုယ်ကိုတနားနဲ့ပြစ်ပြီးတော့အဆုံးစီရင်တဲ့ကိစ္စဖြစ်သွားတယ်။စစ်တပ်ကလည်းဆိုတဲ့အကြမ်းဖက်မှုတကယ်ရည်ဥရိယာ၃ယောက်ကိုပြည်တံပေးခိုင်းတယ်၂ယောက်ကိုတက်တဲ့တဲ့ကျုံပြည်တံကြမှာဖို့အတွက်ပြားပေးတယ်တကယ်တော့အမှုဖြစ်စီတဲ့အခါမှာအဲ့ဒါတွေမပေါ်ပေါက်တဲ့အတွက်တရားသူကြီးကိုယ်တိုင်ကတရားခဏတွေကိုလွတ်ပေးပြီးတော့မိမိကိုယ်မိမိအဆုံးစီရင်သွားတဲ့တာရကမျိုးလေးရှိပါတ
ယ်ထိုင်းနိုင်ငံထိုင်းနိုင
်ငံရဲ့တရားစီရင်မှာကကျွန်တော်တို့ဒီအာဏာပိုင်တွေရဲ့ငွေကြေးတနိုင်တဲ့သူတွေကတော်တော်များများလွှမ်းမိုးချေလည်နေသေးပဲရှိသေးတယ်လို့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
ခုနတရားသူကြီးကိုကိုကိုလွတ်ပြန်သွားတာထိုင်းနိုင်ငံမှာပေါ့နော
်ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ဒီထိုင်းတောင်ပိုင်းမှာပါရလာဒီသားခရင်တရားသူကြီးပါဒီရနေ့ကပဲဖြစ်သွားတာပါနော
်တရားသူကြီးကို၌ကတရားဥပဒေအတိုင်းမှန်မှန်ကန်ကန်ကျင့်သုံးနိုင်မှမရှိတဲ့အတိုင်းကြီးဖြစ်နေတာ
ပါဟုတ်ပါတယ်ခင်ဗျာငွေစားဒီသားတခြားမှာတိုင်းလာဒီသားဒီကံလာရောက်ပြီးတော့လှုပ်လှုပ်ကြိုင်တဲ့သူတွေမပြီးနားမလည်တဲ့သူတွေတော်တော်များများဥဒီနဲ့ဖန်စီပြစ်ပေးခံရတဲ့ကိစ္စတော်တော်များများရှိတယ်ဆိုတော့ကျွန်တော်တို့နေသက်ဒီသားမှညီကလေးကူကအတွေ့အကြုံတွေရတွေ့ရပြီးဖြစ်ပါတယ
်ဦးမင်းလူရဲ့အာရှလူခွင့်ရေးကောင်စီအနေနဲ့ရောဒီကိစ္စနဲ့ပတ်သက်ပြီးတော့သူတွေကပြုတာတစုံတရာဖော်ထုတ်ပြောတာတွေများရှိပါလားခင်ဗျာ
ရှိပါတယ်ခင်ဗျာကျွန်တော်တို့ဒီတိုင်းနိုင်ငံရဲ့တရားစီရင်နဲ့ပတ်သက်လို့ကျွန်တော်တို့ဒီလူ့ခွင့်ရေးရှင်တွေစုံချိုင်းကြောက်ဆုံးသွားတဲ့ကိစ္စနော်ခုချိန်ကြီးကိုဘသူတတ်သွားမှမသိသေးပဲနဲ့ကြောက်ဆုံးသွားတဲ့ကိစ္စနောက်ပြီးတော့တခါ section ဆိုရလက်ချက်တွေမှာဥပဒေနဲ့ဆက်ဖြတ်တဲ့ကိစ္စစတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အင်ဆက်မပြတ်ထောက်ပြပြောဆိုတာတွေရှိရဲတောင်းဆိုမှုတွေလည်းအင်ဆက်မပြတ်လုပ်နေတာတွေရှိပါတယ
်ထိုင်းနဲ့တဆက်တဲ့အကျုံးဝင်ချင်းတို့မေးခွန်းတစ်ခုမေးချင်ပါသေးဖိလစ်ပိုင်မှာလည်းပဲမွေးစည်းဝါနှင်းနေတဲ့နေရာမှာတရားဥပဒေမဲ့ဆက်ဖြတ်မှုတွေရှိရလို့ပြောကြပါတယ်ဆိုတော့အစ်တောင်အချက်တစ်ခုလုံးလွှမ်းခြုံပြီးပြောရမယ်ဆိုရင်တရားဥပဒေစနစ်ဟာရွေရွင်းနေတဲ့ဘာညာဝေဖန်နေကြတာမြန်မာတနိုင်ငံနဲ့မဟုတ်ဘူးလို့ဖြစ်နေတာပေါ့ညာ
ဟုတ်ပါတယ်ခင်ဗျာအဲ့ဒီမြန်မာတနိုင်ငံနဲ့မဟုတ်ပါဘူးကျွန်တော်တို့အစ်တောင်အချက်နိုင်ငံတွေမှာဥပမာပြောရင်ကျွန်တော်တို့ကမ္ဘောဒီးယားပေါ့နော်အတိုက်ခံပါတီကိုထောက်ခံတဲ့ဂျာနယ်လစ်တွေကိုဖမ်းဆီးရေးယူတဲ့ကိစ္စတည်ရှိတယ်ဒုံနီတူစွာပဲဗီယက်နမ်မှာလည်းကွန်မြူနစ်ပါတီရဲ့ကောင်းမှုကိုစန့်ကျင်တဲ့ကိစ္စရတီမှာပြင်းထန်တဲ့အပြစ်ပေးမှုတွေလုပ်ဖို့အတွက်တရားရုံးတွေကိုပြာပြီးခံရတယ်။လောက်နိုင်ငံမှာလည်းဒီလိုပါပဲလူခွင်လှုပ်ရှားတဲ့သူတွေသဘောပေါက်ဝင်ချင်းထိမ့်သိမ်းလှုပ်ရှားတဲ့သူတွေကိုကြီးလေးတဲ့ပြစ်ဒဏ်တွေပေးနေတာတွေကျွန်တော်တို့အများအားတွေ့နေရပါတယ်။အရှိတောင်အာရှမှာစံထားပြီးပြောလို့ရတဲ့နိုင်ငံဆိုလို့စင်ကာပူနိုင်ငံရှိတယ်။ဒုတိယမဆိုးဘူးလို့ပြောလို့ရတဲ့နိုင်ငံကတော့မလေးရှားနိုင်ငံရှိတယ်ပေါ့ဗျာဒီနိုင်ငံကလွယ်လို့ကျန်းတဲ့နိုင်ငံဒီမှာကတော့အာဏာပိုင်နေနဲ့ငွေကြေးတတ်နိုင်သူတွေရဲ့လွှမ်းမိုးချေလှယ်မှုကိုတရားရုံးတွေကမြင့်ဆန်နိုင်စွာမရှိသေးဘူးဆိုတာကျွန်တော်အများအားတွေ့နေရပါတယ်
ဒီကုန်းချောရင်တော့ဒီတရားဥပဒေစနစ်ချွတ်ချုံကျနေရဆိုတာ နိုင်ငံတစ်ခုချင်းရဲ့ပြဿနာမဟုတ်ဖ ೇನೆ ဒေသတစ်ခုလုံးရဲ့ပြဿနာဒေသရင်းပြဿနာတရားလို့တော့ပြောလို့ရတယ်ဆိုတဲ့ဘောပေါ့
ဟုတ်ပါရဲ့ခင်ဗျာနိုင်ငံတော်အနာဘိုင်ကြီးရဲ့အကျိုးစီးပွားလဲထိခိုက်လာမယ်တော့နောက်ပြီးတော့တခါငွေချင်းပြည့်ရှင်ကြီးရဲ့ညပြစီမံကိန်းတွေလဲထိခိုက်လာမယ်ဆိုလို့ရှိရင်တရားစီရင်စနစ်တွေကကျွန်တော်တို့အခြေတော်အချက်မှအခက်အခဲမှရှိနေတဲ့အခြေအနေမရောက်သေးဘူးလို့ကျွန်တော်တို့ပြောနိုင်ပါတယ်